ကိုရိုနာဗိုင်းရပ်စတင်ကူးစက်တဲ့နိုင်ငံရဲ့တရုတ်နိုင်ငံမှာယောဂထိန်းချုပ်နိုင်ခဲ့ပြီးနောက်အခုနောက်ထပ်ကူးစက်မှုအသစ်60ကျော်ရှိတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ကူးစက်သူအများစုဟာပြပကပြန်လာသူတရုတ်လူမျိုးတွေစီကဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံမှာလည်းမွန်ဘိုင်းမြို့ကဆင်းရဲသားများစုနေထိုင်တဲ့ဒါရာဗီခရိုင်မှာယောဂပိုးကူးစက်ခံရသူ43ဦးထိတိုးလာပြီး4ဦးသေဆုံးခဲ့တယ်လို့မြို့တော်ကောင်စီပြောခွင့်ရဒီဂျေခပ်ပီယိုဖတ်ထေးက AFP သတင်းဌာနကိုပြောပါတယ်။မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4600ကျော်နဲ့သေဆုံးသူ86ဦးရှိပြီးအရှေ့တောင်အရှာမှာယောဂကူးစက်မှုအများဆုံးဖြစ်နေပါတယ်။ပြန်လည်ကောင်းမွန်လာသူ45ရာခိုင်နှုန်းရှိတယ်လို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တင်းနေဒီတည့်ရက်ထဲမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ90လောက်ရှိခဲ့ပြီးနိုင်ငံအဝန်းအစ္စတာပွဲတော်တွေကိုလည်းဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယောဂပိုးကူးစက်ခံရသူ4000ကျော်နဲ့သေဆုံးသူ380ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာစနေနေ့ထိစီးရင်တွေအရယောဂကူးစက်ခံရသူ2900ကျော်နဲ့သေဆုံးသူ10ဦးရှိပြီးအသွါလာဝင်ထွက်တွေကိုတစ်စိတ်တစ်ပိုင်းအားဖြင့်ကန့်သတ်ပိတ်ပင်ထားပါတယ်။ COVID-19 ကယောဂကြောင့်အရှေ့တောင်အရှာနိုင်ငံတွေမှာအသွါလာဝင်ထွက်ကန့်သတ်ထားတာစီးရဲသားတွေအလုံးလမဲ့ဖြစ်ရတဲ့ကြောင့်စီးပွားရေးကျဆင်းမှုကရင်နဲ့ရင်ဆိုင်နေကြရတာပါ။အရှေ့တောင်အရှာဟာနှစ်ပေါင်း40အတွင်းစီးပွားရေးမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ရနိုင်ကြောင်းလဲကမ္ဘာ့ဘဏ္ဍာသတိပေးထားပါတယ်ရှင်။